တိုင်းပြည်စစ်တုံးဆွဲမှုတိုက်ဖြည့်ရေးအေဂျင်စီ IRC ရဲ့ကွန်ပျူတာတွေနဲ့ရုရှားဒါရုလက်နက်အသုံးပြုမှုတွေကိုအသုံးချရမှာစုံစမ်းစစ်ဆေးနေတဲ့အဖွဲ့ရဲ့ကွန်ပျူတာစနစ်တွေကိုထုတ်ပေါက်ဝင်ရောက်ဖို့ကြိုးပမ်းမှုနဲ့ရုရှားထောက်လိုက်ရာရှိခုနှစ်ယောက်ကိုရာဇဝတ်ကြောင်းနဲ့တရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကဒီနေ့ပဲကြေညာလိုက်ပါတယ်။ရုရှားထောက်လိုက်အဖွဲ့ GRU ပေါ်အရေးယူခဲ့တာဖြစ်တဲ့အကြောင်းလက်တော့ရှင်းနေရတူဖြစ်တဲ့ဂျွန်ဒမတ်စ်ကကြေညာလိုက်တာပါ။ချိန်ထဲမှာပဲနျူကလ িয়ার လက်နက်ကန့်သက်တားဆီးအဖွဲ့ OPCW ရုံးချုပ်နဲ့ကဲ့ရဲ့အစာအုပ်တို့မှထောက်လိုက်ပစ္စည်းတွေနဲ့တူ GRU ရုရှားစစ်ထောက်လိုက်လေးယောက်ကိုဖမ်းဆီးမိပြီးနိုင်ငံကနေနှိမ့်ထုတ်လိုက်တဲ့အကြောင်းနယ်သာလန်နိုင်ငံကဒီနေ့အစောပိုင်းမှာပဲကြေညာခဲ့တာပါ OPCW အဖွဲ့ကဗြိတိန်နိုင်ငံမှာရုရှားထောက်လိုက်ရောင်းအစိတ်သိမ်းခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ရုရှားကတော့ Sergey Skripal အစိတ်သိမ်းတဲ့ကိစ္စကသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားပါတယ် Cyber တိုက်ခိုက်မှုဟာ OPCW ရဲ့စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရတဲ့အကြောင်း Netherlands တောင်ဝင်ရှိသူတွေကပြောဆိုထားကြပါတယ်ရုရှားနိုင်ငံကြီးဝန်ကြီးဌာနကတော့ Netherlands အာဏာပိုင်တွေဟာစိတ်ကူးယဉ်နေရတာဖြစ်တဲ့အကြောင်းပြောဆိုပြီးဆွဆွဲချက်ကိုပယ်ချခဲ့ပါတယ် Cyber Internet တိုက်ခိုက်မှုတွေအတွက်ရုရှားကိုဆွဆွဲနေတဲ့ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေကလည်းတားမြစ်ဆေးတုံးဆွဲမှုတိုက်ဖြည့်ရေးနိုင်ငံတကာအဖွဲ့နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားက Cyber Internet ကတိုက်ခိုက်တဲ့အကြောင်းပြောဆိုထားကြပါတယ်။မြောက်တန်လိပ်စာချုပ်အဖွဲ့ NATO တွင်းရေးမှူးချုပ် Jens Stoltenberg ကတော့ရုရှားအနေနဲ့စင်ကျင်ခဲ့တဲ့လူရက်တွေကိုရပ်တန့်မှုနဲ့ဗြိတိန်နဲ့ Netherlands အစိုးရတွေကိုမာမိတ်အဖွဲ့ကထောက်ခံကြောင်းပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံကြီးဝန်ကြီး Jeremy Hunt ကလည်းရုရှားအနေနဲ့နိုင်ငံတကာဥပဒေတွေကိုဖောက်ပြက်ခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေရင်ဆိုင်ရမှာဖြစ်တဲ့အကြောင်းသတိပေးပြောဆိုခဲ့ပါတယ်။